စီးပွားရေးအကြက်တဲတွေရင်ဆိုင်ရတဲ့ပါကစ္စတန်နိုင်ငံမှာတော့ငွေပေးချေတာတွေမလုပ်နိုင်တဲ့အတွက်ကြောင့်မလို့ဒီနိုင်ငံသားလေချောင်းလိုင်းတွေပြည့်စွဲမှုကိုရပ်တန့်ရလိမ့်မယ်လို့နိုင်ငံတကာလေချောင်းပို့ဆောင်ရေးအသင်း IATA ကဗုဒ္ဓဟူးနေ့မှာတတိပေးလိုက်ပါတယ် IATA ရဲ့ထုတ်ပြန်ချက်မှာဇန်နဝါရီလအထိစီးရင်တွေအရပါကစ္စတန်နိုင်ငံဟာနိုင်ငံတကာလေချောင်းလိုင်းတွေအပေါ်နိုင်ငံသားကိုပြန်လည်လွှဲပြောင်းပေးနိုင်တဲ့ရန်ပုံငွေဒေါ်လာတန်း290လောက်အကျွေးတင်နေပါတယ်ဒါကဘာမှနိုင်ဂျီးရီးယားပြီးရင်ဒုတိယအများဆုံးလည်းဖြစ်ပါတယ်။ပါကစ္စတန်ရဲ့နိုင်ငံသားငွေအရန်ငွေအင်အားဟာမကြသေးခင်တုန်းကဒေါ်လာ 4.6 ဘီလီယံနီးပါးအထိကျဆင်းသွားပြီးသွင်းကုန်တွေကို၄ဘတ်ကြာကာမိဖို့လုံလောက်ယုံသာရှိနေလို့ဗဟိုဗဟံပြပကိုဒေါ်လာငွေတွေပေးချေဖို့ခက်ခဲနေတာပါ။နိုင်ငံတကာနိုင်ငံမှာစီးပွားရေးလုပ်ငန်းတွေရေရှည်မတည်တံ့စေတဲ့အခြေအနေတွေဆက်ရှိနေမယ်ဆိုရင်လေကြောင်းလိုင်းတွေဟာသူတို့ရဲ့တန်ဖိုးကြီးတဲ့လေရင်ပန်ဆိုင်မှုတွေကိုတခြားပူကောင်းတဲ့နိုင်ငံဒီစီကိုပြောင်းလဲပြီးတော့ရင်းနှီးမြှုပ်နှံသွားမယ်လို့ IATA ကပြောကြားပါတယ်ခင်ဗျာ။